ဆက်လက်ပြီးတော့တင်ပြပေးမှာကတော့လုံခဲ့တဲ့ဩဂုတ်လပိုင်းကစပြီးတော့မြန်မာနိုင်ငံမှာပြည်နှင့်ညီမရဲစခန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကိုထွက်ပြေးတင်းချောင်းနေရတဲ့တိုင်းနယ်ခြေရွေးညာဒုက္ခသည်တွေဟာဖြစ်တယ်လို့တိဆောက်ပြီးတော့စုပ်ပြတ်တက်နေတဲ့နေရာတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများရဲ့ကုလညီဆောင်ရွက် ပြည့်တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်ပေါင်း632,000လောက်ဟာသူတို့ရဲ့လုံခြုံရေးအတွက်မင်္ဂလာရှိနိုင်ငံကိုထွက်ပြေးရောက်ရှိနေကြပါတယ်။ဒီလိုပြစ်သိမ်းများပြားလာတဲ့ဒုက္ခတွေနေထိုင်နေရတဲ့နေရာတွေဟာကျန်းမာရေးနဲ့ညီညွတ်မှုမရှိဘဲကူးစက်ရောဂါတွေဖြစ်ပွားလာနိုင်ခြေရှိနေတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့ IOM အဖွဲ့ကြီးကပြောပါတယ်။ရိုဟင်ဂျာဒုက္ခတွေနေထိုင်နေကြတဲ့အခြေအနေဟာတော်တော်ကိုဆိုးရွားပါတယ်။အခုလိုများပြားလာတဲ့ဒုက္ခတွေဝင်ရောက်လာနေကြတဲ့ကော့ဖ်ဆ်ဘဇာဒီတက်ကလူမှုအတိုင်းဝန်းကိုလည်းစင်ရင်ပိုးပြီးတော့နှက်စီပါတယ်လို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကပြောပါတယ်။
The water sanitation and hygiene situation is not only of concern in the refugee settlements where over 60% of water was contaminated with E. coli but also
ညစ်ချင်းနဲ့ယောဂမပြန့်ပွားရေးဆောင်ရွက်မှုတွေဟာခြေချနေထိုင်တဲ့ဒုက္ခတွေတွေမကပါဘူးအဲ့ဒီကရေတွေမှာအဆိပ်တောက်ဖြစ်စေတဲ့ E. coli 60ရာခိုင်နှုန်းရှိနေပြီးအနည်းနာကဒေသခံတွေနေထိုင်ကြတဲ့နေရာတွေအတွင်းမှာလည်းအလားတူရှိနေပါတယ
်ကော့ဆက်ဘဇာဒေသမှာရှိတဲ့ဒေသခံပြည်သူတွေမှာလည်းအသက်ရှင်နေထိုင်ရေးအတွက်ကြိုးပမ်းနေကြရတယ်လို့မီလ်မန်ကပြောပါတယ်အဲ့ဒီအခြေအနေတွေကိုတက်တာစေဖို့အတွက်ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူပေးရေးအစီအစဉ်တွေမှာဘင်္ဂလားဒေ့ရှ်နိုင်ငံသား3000လောက်ကိုဝင်ရောက်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂကအစီအစဉ်ထားကြောင်းသူကပြောပါတယ်။ကုလသမဂ္ဂရဲ့အစီအစဉ်မှာပါဝင်ဆောင်ရွက်နေတဲ့ IOM အနေနဲ့ရေလုံအင်းသား3800တိဆောက်ပေးခဲ့ပြီးဖြစ်တယ်လို့ဒေတာကန်ပြည်သူတွေနေထိုင်ရာဒေတာ6နေရာမှာရေရင်းပေါင်း159တွင်းတူးပေးခဲ့ပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။
More than 30,000 host community members now have access to safe water and sanitation services to ensure sustainability and to generate employment. IOM has trained.
ဒီကံလူပေါင်း3000ကျော်ဟာအခုဆိုလို့ရှိရင်တန့်ရှင်းတဲ့ရေနဲ့ကောင်းမွန်တဲ့အငြိစေဆွန်စနစ်တွေရနေပါပြီ။ဒါတွေကိုဆက်လက်ပြီးတော့ထိမ့်သိမ့်နိုင်ဖို့နဲ့အလုပ်ကံတွေရရှိဖို့ဒေသခံတွေကို IOM အဖွဲ့ကလက်ချက်တင်နန်းပေးတာတွေလှုပ်ဆောင်နေပါတယ်
။ Cox's Bazaar မှာရှိတဲ့ IOM အဖွဲ့ရဲ့ကျန်းမာရေးဝန်ထမ်းတွေဟာရူဟင်ညာဒုက္ခတွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးစောင့်ရှောက်မှုနဲ့အရေးပေါ်အခြေအနေတွေအတွက်ထောက်ပံ့ကူညီလှုံ့ဆော်ပေးနေပါတယ်ခင်ဗျာ။